အီရန်နျူကလီးယားအခြေစဉ်ကိုထိန်းချုပ်ဖို့2015ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကိုပြန်လည်တက်ဝင်စေဖို့အတွက်ကမ္ဘာ့ကောင်ဆောင်နေရာအင်ကာနေမှာဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာစတင်စကားပြောကြပါတယ်။ယူရန်ဘက်ကတော့သူ့ရဲ့နျူကလီးယားအခြေစဉ်ဟာငြင်းငြင်းနဲ့ရွေချက်တယ်လို့ပြောဆိုထားပေမဲ့လက်ရှိအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့စာချုပ်ထဲမှာအီရန်ပြန်လည်ပါဝင်လာစေဖို့ဆန္ဒရှိနေပါတယ်။သမ္မတအောင်ထရမ့်ကယခင်အိုဘားမားလက်ချက်ကအီရန်ရဲ့နျူကလီးယားအခြေစဉ်ကိုကာကွယ်ဖို့လှုံ့ဆော်ခဲ့တာကိုအားပြောတယ်လို့ယုံကြည်ခဲ့ပြီးအဲ့ဒီစာအီရန်ပေါ်စီးပွားရေးပိတ်ဆို့ခြင်းကနျူကလ িয়ার အစီအစဉ်ကိုကန့်သတ်နိုင်တယ်လို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ယာဒူကမစင်းမီဇန်နဝါရီလမတိုင်ခင်အထိနောက်ထပ်သဘောတူညီမှုအစ်တစ်တွေမရှိခဲ့ပါဘူး။ရုရှားအနေနဲ့အမေရိကန်ရဲ့ဖိအားကိုလမ်းလွှဲဖို့အတွက်အမေရိကန်အီရန်ပြည်ထနာဆက်ဖြစ်စေဖို့မျှော်လင့်ပြီးစာချုပ်နဲ့ပတ်သက်တဲ့အားနည်းချက်တွေကိုထောက်ပြပြောဆိုမှုပြီးအီရန်နိုင်ငံရေးဝန်ကြီးမိုဟာမက်ဂျဗစ်ဇာရက်ကဆွဆွဲပြောဆိုမှုပြီးမှအခုလိုသကဝိုင်းအစ်စ်စဖို့ဖြစ်လာတာပါ။စကဝိုင်းဆွေးနွေးပွဲအစ်မှာအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုလျှော့ချစေဖို့နဲ့အီရန်နိုင်ငံအနေနဲ့လည်း2015သဘောတူညီမှုအရဘယ်လိုလိုက်နာတင်လဲဆိုတာကိုဥတည်ပြထားတာဖြစ်ပါတယ်။